ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်မှာနိုင်ငံရေးတက်တက်ပြည်ပြင်ပြောင်းလဲရုံနဲ့မလုံလောက်ဘူးလို့ပြီးတော့နိုင်ငံရေးစီးပွားရေးလူမှုရေးရာဟန်ချက်ညီညီပြောင်းလဲနိုင်ဖို့လိုအပ်တယ်ဆိုပြီးတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကမွေးမြူရေးလုပ်ငန်းရှင်တွေနဲ့ဒီကနေ့တွေ့ဆုံပွဲမှာပြောလိုက်ပါတယ်။တာငါမွေးမြူရေးလုပ်ငန်းကစီးပွားရေးသမားတချို့ကတော့သူရဦးရွှေမန်းနဲ့တွေ့ဆုံချိန်မှာအဖက်ဖက်ကအားနည်းနေတဲ့ပြည်တွင်းကအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေရဲ့အခြေအနေအခက်အခဲတွေကိုတင်ပြကြပါတယ်။အကြောင်းပြည့်စုံလို့တော့ရန်ကုန်မြို့အင်းစိန်ဂျိုကုန်းမြန်မာနိုင်ငံ၅လုံငန်းအဖွဲ့ချုပ်ရုံးမှပြုလုပ်တဲ့တွဲဆုံပွဲကိုတက်ရောက်ပြီးတော့သတင်းယူခဲ့တဲ့ VOA သတင်းတော်ကိုအောင်ရဲမောင်ကပြောပြပေးမှာပါခင်ဗျာ
။ဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေမှာစီးပွားရေးသမားတွေရဲ့အပြုသဘောဆောင်ပြီးတော့တင်ပြချက်တွေကလည်းအရေးကြီးတယ်လို့သူတော်ဦးရွှေမန်းကတာငါကဏ္ဍကမွေးမြူထုတ်လုပ်သူတွေနဲ့တွဲဆုံချိန်မှာပြောပါတယ်။အသွင်ကူးပြောင်းရေးကာလမှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတစ်ခုတည်းနဲ့မလုံလောက်ဘဲစီးပွားရေးအရပြုပြင်ပြောင်းလဲမှုတွေဖော်ဆောင်နိုင်မှုအရေးကြီးတယ်လို့လည်းသူတော်ဦးရွှေမန်းကပြောပါတယ်
။ဒီမိုကရေစီပြုပြင်ပြောင်းလဲရေးအရှိန်အဟောင်းပို့ပြီးတော့ပြမပြည်နိုင်ငံတော်နဲ့နိုင်ငံသားအချို့ရှိပါတယ်ဖြစ်တော့ဒါတင်မှာဖြစ်ပါတယ်ဒီမိုကရေစီပြုပြင်ပြောင်းလဲရေးမှာနိုင်ငံရေးတက်တက်တစ်ခုတည်းနဲ့စာလုပ်မြင်ရတော့အောက်ထွေပြုပြင်ပြောင်းလဲစီးပွားရေးပြုပြင်ပြောင်းလဲမှုဂျူမိုးဆန်ပြုပြင်ပြောင်းလဲပုံများတစ်ချိန်တည်းပြန်နေအချင်းချင်းကြီးဆောင်ရမှာဖြစ်ပါတယ်အခုပြမတခုဆောင်ရလို့မရနိုင်တဲ့ပြည်ပြောင်းလဲရေးမှာဒီနေ့အဓိကကျတဲ့စီးပွားရေးပြည်ပြောင်းလဲမှုကအင်တာနက်တော့ကြည့်ကြတဲ့အတွက်ဒီနေ့တွေ့ဆုံမှုဆွေးနွေးမှုကအဓိကကျတော့ထင်ပါတယ်စီးပွားရေးပြည်ပြောင်းလဲမှုကိုပို့ပြီးတော့အကျိုးတရားစီမံလို့ကျွန်တော်ဒီလိုနဲ့ယူလင့်ထားပါတယ်
လွတ်တော်အနေနဲ့ဥပဒေတွေကိုပြဋ္ဌာန်းတဲ့နေရာမှာနိုင်ငံတကာမှာရှိနေတဲ့စံနှုန်းတွေနဲ့ကိုက်ညီမှုရှိဖို့နဲ့ပြည်သူတွေအတွက်လက်တွေ့ကျပြီးအမှန်တကယ်လိုအပ်နေတဲ့ဥပဒေမျိုးတွေဖြစ်ဖို့ကိုလည်းလိုတယ်လို့သူတို့ဥရှိမန်းကပြောပါတယ်။ပြည်သူတွေအတွက်ပြဋ္ဌာန်းတဲ့ဥပဒေတွေဟာအစိုးရအဖွဲ့အတွက်အုပ်ချုပ်ရေးအတွက်ဥပဒေပြည်ရေးအတွက်ပြဋ္ဌာန်းတဲ့ဥပဒေမျိုးတွေမဖြစ်ရဘဲပြည်သူတွေအတွက်အမှန်တကယ်လိုအပ်မဲ့ဥပဒေမျိုးတွေဖြစ်ဖို့လိုအပ်တယ်လို့လည်းသူတို့ဥရှိမန်းကပြောပါတယ်။လက်ရှိအချိန်မှာတော့ပြည်သူ့တော်ကနေတောင်းဆိုတဲ့သမားများအကျိုးစီးပွားကာကွယ်မြင့်တင်ဥပဒေနဲ့နိုင်ငံသားယဉ်ကျေးမှုဥပဒေနှစ်ရပ်ကိုလည်းပြဋ္ဌာန်းဖို့ကြိုးစားခဲ့ပြီးဖြစ်တယ်လို့လည်းသူတော်ဦးရွှေမန်းကပြောပါတယ်။သူတော်ဦးရွှေမန်းရဲ့တွစ်ဆုံပွဲမှာမြန်မာနိုင်ငံသားငါးမွေးမြူထုတ်လုပ်တဲ့လုပ်ငန်းရှင်တွေဘင်းထောင်ကုန်စည်တိုင်ကစီးပွားရေးလုပ်ငန်းရှင်တွေလည်းတက်ရောက်လာကြတာပါ။မွေးမြူရေးကဏ္ဍမှာတလိမ့်ဆန်အစာတောင့်ထုတ်လုပ်မှုအားနည်းမှုတွေရှိနေတဲ့အတွက်ထွက်ရှိလာတဲ့ကုန်ပစ္စည်းပိုင်းတွေမှာလည်းအခက်အခဲတွေရှိနေသလိုပြည်တွင်းကအစာတောင့်ထုတ်လုပ်တဲ့ကုန်ကျန်းတွေကလည်းပြည်ပကိုနယ်စပ်ကနေတဆင့်ထွက်ရှိနေတဲ့အတွက်မွေးမြူလုပ်ငန်းရဲ့အစာတောင့်ပြဿနာကိုဖြစ်ရှင်းဖို့လိုတယ်လို့လည်းမွေးမြူထုတ်လုပ်သူများအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာမြတ်ဟန်ကပြောပါတယ်
။ဒီမွေးမြူကဏ္ဍတွက်တဲ့မှုကိုဘယ်လိုဖြစ်မြင့်စွာလုပ်ငန်းနဲ့အစာထွက်ရှိတဲ့ online တိုင်းကရရှိမှာတကယ်လို့ပါ။ဒီမှာပြည့်တိမဲ့ဆိုရင်ထိုင်နိုင်မှာဆိုရင်အနည်းကိုအစာထွက်မှုက15တန်းဒီမြေကတန်းလောက်ရှိပါတယ်။အဲဒါကကျွန်တော်ဗီယက်နမ်မှာဆို12တန်းလောက်ရှိပါတယ်။ကျွန်တော်နိုင်ငံမှာတော့ဒါဒီအတန်းခဏထုံးနေတဲ့ကြောင့်ကျွန်တော်အနေနဲ့ပြန်ကမနေငယ်မိကတာစာနေပတ်တဲ့ဒီလိုပေါ်တဲ့ရာဇဝတ်ချုပ်ကဆောင်ပါရတော့ကြောင့်ဖြစ်ပါလိမ့်။အဲမှာလည်းကျွန်တော်ကပြလင်းလာတဲ့ဈေးကွက်အခြေအနေအားဖြင့်ကျွန်တော်တစ်ခါမှပြလင်းနေပြရတယ်ခမပြန်ချင်မယ်ဆိုတော့ဒီအစာနဲ့ပတ်သက်ပြီးတော့အစာကိုချမ်းများဖို့ဒီဘက်ကိုပို့ဆောင်ခြင်းဒီပြည်နေဒီ cross border money ပို့ခဲ့ကျွန်တော်ကအင်ဂျင်နီယာများကိုအစာကိုချမ်းထွက်ရှိပြကြအောင်ဒီအစာကုန်ရဟဆိုရင်နိုင်ငံကဈေးကွက်နဲ့ရှင်းပြတာပြည်တွင်းမိမှန်နေများနေတဲ့အနေနဲ့ကြောင့်ဒါမိမှုငွေစမယ်နဲ့ထပ်လိုက်တာအစာဆင်းလို့ချိမြင့်ချေရဲ့အကျေပြောင်းလဲပြေချုံနေတယ်ဒီရတာဖြစ်ပါတယ
်အသေးစားနဲ့အလက်စားလုပ်ငန်းရှင်တွေအနေနဲ့ပြည်တွင်းကဘဏ်တွေမှာငွေချေးယူဖို့အခက်အခဲတွေရှိနေပြီးတော့အထူးသဖြင့်မွေးမြူရေးလုပ်ငန်းတွေအနေနဲ့ဘဏ်တွေကငွေချေးလို့မရတဲ့အတွက်လုပ်ငန်းရှင်တွေဘက်မှာအခက်အခဲတွေအများကြီးရှိတယ်လို့လည်းမြန်မာနိုင်ငံ၅လုံငန်းအဖွဲ့ချုပ်အထွေထွေတွင်မှုဦးဝင်းကျန်ကပြောပါတယ
်အဲ့ဘာသနစ်ကကျွန်တော်တို့ရဲ့လူတော်ဝင်ကြီးကြီးနည်းမျိုးနဲ့ဘာသနစ်ကတာဝန်ရှိနေတဲ့အခြေအနေရှိပါတယ်ဒီ၅ဘက်လုပ်ငန်းတွေကိုဘာသနစ်နဲ့ရှင်းရတဲ့အခါမှာကျွန်တော်အခုနာမည်ပြောင်းတဲ့ဒါဘရိုင်းနာဘန်တို့ခုပဲအရင်ဝင်းကြီးနည်းကြီးလုပ်ငန်းကဘောကကံကိုကျွန်တော်တို့အပေါ်ပြစီတဲ့သဘောထားပြီးတော့ရှင်းရတာရှိပါတယ်ကျန်တဲ့ဘန်ကြီးကအဘူမန်ကနေပြီးတော့ကံကိုအောင်စနစ်နဲ့ကျွန်တော်တို့တတ်မှတ်လို့မရဘူးဆိုတဲ့အတွက်ကြောင့်ကျွန်တော်တို့ချင်းကားမှုမှာဒါရခင်ဝေးပံတော်မှာကျွန်တော်တို့ရင်တော်ကဒီကောက်တသိန်းတသိန်းနဲ့၃သိန်းလောက်ပဲအများကြီးရတဲ့ကိစ္စရှိပါ
လက်ရှိအချိန်မှာတော့မွေးမြူရေးလုပ်ငန်းတွေလုပ်ကင်ဖို့အတွက်မွေးမြူရေးနဲ့ပတ်သက်တဲ့ဥပဒေတွေတိတိကျကျမရှိသေးတဲ့အတွက်လွှတ်တော်အနေနဲ့ဥပဒေတွေပြဋ္ဌာန်းပေးဖို့အခုခါမှာလုပ်ငန်းလုပ်ကင်နေရတဲ့သူတွေအနေနဲ့ဥပဒေမရှိတဲ့အတွက်အခက်အခဲတွေအများကြီးရှိနေတယ်လို့လည်းတာငါထုတ်လုပ်သူနဲ့မွေးမြူရေးလုပ်ငန်းရှင်တွေကပြောဆိုကြပါတယ်ခင်ဗျာ